မကြသေးခင်ရက်ပိုင်းတွင်လက်ရဆုံးအုပ်စုတွေကအစ္စလမ်ဘာသာရေးဥပဒေကိုစတင်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်အမေရိကန်တည်ထောင်စုအနောက်အလယ်ပိုင်းမနီဇိုတာပြည်နယ်မှာနေထိုင်ကြတဲ့မွတ်စလင်အများစုကြားလုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ VOA သတင်းတောက် FD Mohammed ကမနီဒီပေးသတင်းပေးပို့ထားတာကိုကိုစောင်းဝင်းနိုင်ကပြောပြမှာပါရှင်။
အမေရိကန်မွတ်စလင်တွေကိုစန့်ကျင်တဲ့အမုန်းတရားစိတ်တွေကြီးစွာလာနေတာကြောင့်သူတို့အတွက်အခုအညီနဲ့အကာအကွယ်ပေးမှုတွေလိုအပ်ကြောင်းမွတ်စလင်ခေါင်းဆောင်တွေနဲ့မနီဆိုတာပြည်နယ်မှာနေထိုင်ကြတဲ့ဆိုမာလီယာလူမှုအတိုင်းဝိုင်းခေါင်းဆောင်တွေကပြောပါတယ် Aid for America လို့ခေါ်တဲ့လက်ရဆုံးအုပ်စုတွေကမြို့ပေါင်း20ကျော်မှာအစ္စလမ်ဘာသာရေးဥပဒေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ကြတဲ့အပေါ်မွတ်စလင်လူမှုအတိုင်းဝိုင်းခေါင်းဆောင်တွေကဝေဖန်ပြောဆိုနေကြတာပါဆန္ဒပြသူတွေကတော့အစ္စလမ်ဘာသာရေးဥပဒေဟာအမေရိကန်ပြည်ထောင်စုကိုချိန်ဆနေပြီးသူတို့ဟာလွတ်လပ်စွာပြောဆိုခွင့်နဲ့အမျိုးဖလားအမေရိကန်စံတန်ဖိုးတွေကိုကာကွယ်တဲ့အနေနဲ့အဲ့ဒီလိုဆန္ဒပြခြင်းဖြစ်တယ်လို့ပြောပါတယ်။မနီဆိုတာပြည်နယ်ကဆိုမာလီယာနယ်ပေါ်အမေရိကန်အမျိုးသမီးတူဦးဖြစ်သူမေရန်အိုမာကတော့မွတ်စလင်စံတင်ရေးလှုပ်ရှားမှုတွေကြီးထွားလာနေတာကြောင့်သူမရဲ့အသက်အန္တရာယ်ကိုစိုးရိမ်မိတယ်လို့ပြောပါတယ
်။ကျွန်မအိမ်ကိုပြန်တဲ့အခါကားမောင်းနေတဲ့အခါဒါမှမဟုတ်ကျွန်မတက်ခန်းထဲကိုဝင်သွားတဲ့အခါလေးမှာဒီပေါ်ဝင်ခြင်းကိုအမြဲတမ်းကြည့်နေတယ်။အရင်ကအဲ့လိုကြောက်စင်မျိုးမရှိခဲ့ဘူး
။မွတ်စလင်စံကျင်တဲ့သဘောထားတွေကျေပြန့်လာနေတဲ့အတွက်တချို့မွတ်စလင်အမျိုးသမီးတွေဟာသူတို့ရဲ့ဝတ်စားစီရင်ပုံမှာပြောင်းလဲလာနေကြတယ်လို့အိုမာကပြောပါတယ်။ဥပမာဟီဂျပ်လို့ခေါ်တဲ့အမျိုးသမီးတွေကောင်းမှပေါ်ဝါပတ်ခြင်းကမွတ်စလင်မန်းသိတာတဲ့အတွက်ပေါ်ဝါမချုံမဲနေတာမျိုးကိုဆိုလိုတာဖြစ်ပါတယ
်။အစ္စလာမ်မူဒီစိတ်နဲ့အမုန်းတရားစိတ်တွေကကြီးထွားလာနေတော့ကျွန်မတို့တွေပေါ်ဝါချုံတာမျိုးကိုမလုပ်တော့ပါဘူး။အဲ့လိုပေါ်ဝါမချုံတဲ့အတွက်သူတို့တွေကမကောင်းတဲ့မွတ်စလင်ကိုမဆိုနိုင်ပါဘူး။သူတို့ဟာသူတို့အသက်အန္တရာယ်ကိုစိုးရိမ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ကျမတို့အတွက်အကူအညီတွေလိုအပ်နေပါတယ်
။အစ္စလာမ်ဟာအမေရိကန်ပြည်ထောင်စုအတွက်အန္တရာယ်ရှိတယ်လို့ Aid for America အဖွဲ့ရဲ့ပြောဆိုမှုဟာအခြေအနေမရှိဘူးလို့မနီဆိုတာပြည်နယ်ဒါရူဟီဂျီရာဘလီကတရားဟောဆရာ Abdi Salam Adam ကပြောပါတယ်။မွတ်စလင်စံကျင်ရေးအတွေ့အကြုံရှိသူတွေနဲ့အစ္စလမ်ဘာသာရေးဥပဒေကိုစန့်ကျင်တဲ့သူတွေများလာနေတာကိုကျွန်တော်တို့သတိထားမိပါတယ်။ဒါပေမဲ့လက်တွေ့မှာသူတို့ပြောနေတာဒီမှန်ကန်နေဆိုတဲ့တက်ပြီးအထောက်အထားမရှိပါဘူး
။အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့မွတ်စလင်တွေဟာအမေရိကန်ဖွဲ့စည်းပုံကိုယုံကြည်ကြကြောင်း ICSA အမေရိကန်အစ္စလာမစ်လူမှုအဖွဲ့အစည်းရဲ့ဗဟုအဖွဲ့ဝင်တဦးလည်းဖြစ်တဲ့ Abdi Salam Adam ကပြောပါတယ်။မွတ်စလင်လူမှုအတိုင်းအဝန်းဟာဥပဒေနဲ့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံကိုလေးစားလိုက်နာသူတွေဖြစ်ပါတယ်။ဒါကြောင့်မွတ်စလင်စံကျင်ရေးလှုပ်ရှားမှုတွေဟာနိုင်ငံရေးအရလှုပ်ဆောင်တာပဲဖြစ်ပါတယ်
။မွတ်စလင်တွေဟာဥပဒေကိုလေးစားလိုက်နာသူတွေဖြစ်တယ်။သူတို့တွေဟာတခြားဘာသာတရားတွေနည်းတူဒီတိုင်းပြည်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ဆိုတာကိုအမေရိကန်အစိုးရအနေနဲ့ရှင်းလင်းပြသစွာပြောကြားပေးဖို့လိုကြောင်းအာဒမ်ကပြောပါတယ်။တခြားအမေရိကန်တွေနည်းတူမွတ်စလင်တွေဘယ်လိုနေထိုင်ကြလဲ၊သူတို့မိသားစုတွေကိုဘယ်လိုပြုစုပျိုးထောင်ပေးကြလဲဆိုတာကို Aid for America အဖွဲ့ဝင်တွေလာလေ့လာစီလိုကြောင်းလဲအာဒမ်ကပြောပါတယ်။ဒီအမုန်းတရားလူလားသူတွေတယူသံသမားတွေကိုကျွန်တော်တို့ပြောနေတာကကျွန်တော်တို့အကြောင်းသိအောင်လုပ်ကြပါကျွန်တော်တို့ရဲ့ဗလီတွေအဖွဲ့အစည်းတွေကိုလေ့လာကြပါဆိုတာပါပဲ
Aid for America အဖွဲ့ရဲ့ internet website မှာတော့သူတို့အဖွဲ့အနေနဲ့ဘာသာတရားတစ်ခုအပေါ်ဒါမှမဟုတ်လူမျိုးနဲ့လိင်တစ်ခုခုအပေါ်ဘက်လိုက်ဆက်ဆံခြင်းနှိမ်ချဆက်ဆံခြင်းနိုင်ငံရေးအဖွဲ့အစည်းတစ်ခုခုအပေါ်ဖိနှိပ်ခြင်းတို့ကိုလုံးဝလက်ခံမှာမဟုတ်ကြောင်းလူပုဂ္ဂိုလ်တူချင်းစီအနေနဲ့ဘာသာတရားကိုလွတ်လပ်စွာကိုးကွယ်ဝင်ရှိတယ်ဆိုတာကိုအမေရိကန်ဖွဲ့စည်းပုံမှာဖော်ပြထားပြီးဖြစ်တာနဲ့အညီအဲ့ဒီလွတ်လပ်ခွင့်ကိုပြင်းထန်စွာခုခံကာကွယ်သွားမယ်လို့ရေးသားဖော်ပြထားပါတယ်ခင်ဗျ